Bangladesh ဒုက္ခသည်စခန်းတွေကနေမြန်မာနိုင်ငံဘက်ကိုပြန်လည်ဝင်လာတဲ့သူတွေကိုနှစ်လအတွင်းစီစစ်လက်ခံသွားဖို့မြန်မာအစိုးရကကတိပြုထားတဲ့အတိုင်းဆောင်ရွက်နေပြီမဲ့လေကုချင်းတီပြောင်းမယ်ဆိုရစီတယောက်မှမရရှိသေးဘူးလို့လူမှုဝန်ထမ်းကြီးစိနဲ့တနင်္လာချက်ထိုင်ဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောပါတယ်ထွက်ပြေးသွားတဲ့ဒုက္ခတွေကိုဂျန်နီလာ22ရက်နေ့ကစလို့လက်ခံဖို့အစဉ်သင့်ရှိနေပြီလို့လည်းဒေါက်တာဝင်းမြတ်အေးကပြောပါတယ်ဒုက္ခတွေပြန်လည်လက်ခံရေးအခြေအနေကို VOA သတင်းတောက်ကိုညဝင်းအောင်ကနေနေတဲ့ခါမှာတော့ဝန်ကြီးကခုလိုစတင်ပြောပြပါတယ
်ကျွန်တော်ကဒီဘင်္ဂလားဒေ့ရှ်မြန်မာနိုင်ငံသဘောတူညီစာချုပ်ထုတ်ထားတယ်အဲနှစ်လအတွင်းမှာလက်ခံနိုင်တယ်ဆိုတဲ့အတွက်ကြောင့် January 22nd အဲ့ဒီကစပြီးလက်ခံလို့ရတဲ့သဘောပေါ့ဒါပေမဲ့လက်ခံဖို့အတွက်ဆိုရင်ဘုဘကပြန်လည်ပြီးပြန်လာအောင်ပုံစံကြီးဖြည့်ဖို့ပို့ရတယ်ပထမကဟိန္ဒူတွေကိုကျန်လာခြင်းလေလို့ဒီဘင်္ဂလားဒေ့ရှ်နဲ့နှိမ့်နိုင်ပြီးတော့လုပ်တဲ့အခါကျတော့400ကျော်လောက်ဟိန္ဒူတွေရှိတယ်ဆိုတော့ဟိုကျွန်တော်တို့ကပုံစံကြီး600လောက်ကျွန်တော်ကပို့လိုက်တယ်ပေါ့ပို့လိုက်တော့ဒီစားတွေလည်းသိသည်ဒီကမှပြန်မရောက်သေးဘူးအခုလောဆယ်ဝင်မဲ့လူကကျွန်တော်တို့ရှိမှဆင်းရဲမရှိသေးဘူးပေါ့နော
်ဟုတ်ကဲ့ဝန်ကြီးဘင်္ဂလားဒေ့ရှ်ဘက်ကနေပြန်ဝင်လာမဲ့သူတွေကိုနေရာချထားပြီးရတဲ့ပေါ့ဘယ်လောက်ထိပြင်ဆင်ပြီးပါပြီလဲခင
်ဗျပြင်ဆင်တဲ့အပိုင်းကတော့အမတိကလက်ခံတဲ့နေရာရှိတယ်ဂျာစခန်းရှိတယ်ဂျာစခန်းဆိုတာဟို2018ကပုံစံမျိုးမရှိလားများမဟုတ်ဘူးခဏပဲနေရမယ်ခါဒါကြောင့်လည်းဆိုတော့ဒီကာလတူလေးအတွင်းမှာအလုံးသောအထောက်အကူတွေကိုကျွန်တော်ဆောက်ဖို့ဆိုတာမဖြစ်နိုင်ဘူးမဖြစ်နိုင်တဲ့အတွက်ကြောင့်လက်ခံရေးစခန်းတစ်ခုကိုတည်ချပြီးအောင်ကျွန်တော်တို့ဆောက်နေတယ်အဲ့ဒါပြင်ဂျာစခန်းဆိုတာကိုတည်ချပြီးအောင်ဆောက်နေတယ်ဂျာစခန်းဆိုတာခဏနေမယ့်နေရာလေးပေါ့အဲ့ဒီမှာနေပြရမယ်ဒီမူလအိမ်ကြီးကိုပြန်သွားမယ်အဲ့ဒီမှာမူလအိမ်ကျန်ရရောက်တဲ့လူကလည်းရောက်တယ်တချို့အကွက်တရားဆိုလို့ရှိရင်နည်းနည်းလေးရွေ့ယူသွားမယ်သို့တော့လုပ်ငန်းစားတောက်တဲ့နေရာနဲ့ဝေးမသွားအောင်ဒါကိုပဲကျွန်တော်ကဥတည်ပြီးတော့ကျွန်တော်နေရာချထားရေးကိုဆောင်ရွက်တယ်အဲ့ဒါပြန်ဝင်လာတဲ့လူတွေကျန်စကန်ပြီးနောက်ပိုင်းအိမ်နဲ့ကိစ္စကိုပြောတာအဲ့ကြတော့ကျွန်တော်ကဟိုလုပ်ကားပြီးခြင်းနဲ့လုပ်ခြင်းတဲ့လူတွေကအဲ့ဒီမှာနေမယ်နေရင်းနဲ့အဆောက်အဦဆောက်တဲ့နေရာမှာဝိုင်းလုပ်မယ်ဝိုင်းလုပ်တယ်ဆိုတာပတ်ဆိုင်ရမှာသူရဲ့သုံးသားအတိုင်းပတ်ဆိုင်ရမယ်နေစားတိုင်းပြီးရနဲ့တက်နေဖို့အဲ့ဒီပုံစံမျိုးသွားတာ
ဟုတ်ကဲ့အဲ့တော့ဝင်ကြီးတို့အဖွဲ့ကဒီပြန်ဝင်လာတဲ့လူတွေကိုလည်း MVC ကတ်တွေထုတ်သွားပေးဖို့အစီအစဉ်ရှိတာပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့ရှိတာကောင်းဖို့အတွက်လေအဲ့တော့ဆိုတာဒီလိုကျွန်တော်ကအခုဟိုဘက်ကနေပုံဝင်သွားတယ်ဆိုတာဘာလို့ကြလဲဆိုတော့အဲ့ဒီမှာဒါဒီ Coffee Annan Recommendation ကို Implement လုပ်တဲ့ကောင်းဆုံးတစ်ခုကိုတော့ဆောင်ရတယ်တစ်ခုကတော့ဒီကံမျိုးကလူဆယ်လုပ်မယ်ပြန်နေနေရချမ်းသာမယ်အဲ့ဒီအတွက်ကိုဆွေးနွေးတာနောက်တစ်ချက်ကတော့ဒီ MVC နဲ့ပတ်သက်လို့ကကျွန်တော်တို့ကသူတို့ကိုရှင်းပြရတယ် MVC ရဲ့ရရှိနိုင်တော့အခွင့်အရေးဖြစ်ချက်ရှိရဲ့အဲ့ဒီဟာတွေကိုသိအောင်ပြောပြရတယ်သူကမသိဘူး MVC တိုင်းရယ်ဆိုတာသူတို့နိုင်ငံသားလို့သတ်မှတ်တယ်လို့ထင်နေတယ်အမဟုတ်ဘူးသူဒီနိုင်ငံကျင်းမှာနေထိုင်နေဆိုတဲ့အထောက်အထား Additional Verification Process ဆိုတဲ့အဲ့ဒီ process ကိုဝင်သွားပြီးတော့မှနိုင်ငံသားဖြစ်တယ်လို့ပြုနိုင်ငံသားဖြစ်တယ်လို့ဒါမှမဟုတ်အခြားလို့စသဖြင့်ဒီလိုမျိုးကြီးကွဲသွားမယ်ကွဲသွားရင်ကွဲသွားတဲ့အလျောက်အခွင့်အရေးကြီးအပြည့်ဝရမယ်အဲ့ဒါဆိုလို့ရှိရင်အခုဒီအခိုင်အားတဲ့ကာလအတွင်းမှာဥမာအပြင်ထွက်ပြီးတော့ရေထဲမှာငားရှာတယ်ဆိုလို့ရှိရင်လည်းအကယ်၍လက်ရည်လုံးချုံရင်းရတွေ့လို့ဖြစ်ရှင်ဒီကပ်ဆေးထုတ်ပြလိုက်တာနဲ့အော်ဒါပြမနိုင်ငံထဲမှာဒီရဲ့လူပါလားဆိုတဲ့တည်ဖြစ်တယ်ဒါကိုကျွန်တော်ကသိချင်ရှင်းပြရှင်းပြတော့လုပ်ရလူတွေအများကြီးလုပ်ကြပါတယ
်ဟုတ်ကဲ့ဝင်းကြီးအဲ့တော့ဒီ MBC ကင်နာလို့ရှိရင်ဟာအရင်တော့ဆိုလို့ရှိရင်ခီးသွားခွင့်ဟိုတနင်္လာနေ့ကသွားဖို့အကြောင်းကြားရတယ်လျှောက်ထားရတယ်အခုရောအဲ့ဒီအကန့်တတ်တရားဘာတွေရှိနေသေးလဲ
လွတ်လွတ်လပ်ကျွန်တော်အဲ့ဒါကျတော့ရှိနေသေးတယ်ရှိနေသေးတယ်ဆိုတာအဲ့ဒါဘာလဲဆိုတော့သက်ဆိုင်ရာမြို့နယ်တို့ခရိုင်တို့ပြည်နယ်တိုင်းတို့မှာသူတို့ကသူတို့ရဲ့ဒီတတ်မှတ်ချက်ဆိုတာရှိတယ်ဒေတာအလက်ထုတ်ပြန်လာတော့ဒီလုံထုတ်လို့ကြီးတယ်ပေါ့အဲ့ဒါတွေရှိနေသေးတယ်ကျွန်တော်ကလည်းအဲ့ဒါနဲ့ပတ်သက်လို့ကျွန်တော်တို့ကဒီ restriction တွေဟာအဆင့်အဆင့်နဲ့အဆင့်နဲ့မှဘယ်လောက်များလဲဘလူးရီစီစီနေရှိတယ်ဆိုတော့ကျွန်တော်တက်ချက်နဲ့အခုဆွေးနွေးတိုင်ပင်ဖို့အခုဆောင်ရနေတယ်ဆွေးနွေးတိုင်ပင်ပြီးတော့တချို့မလို့အဲ့တဲ့ restriction တွေကိုပြန်ချုပ်မယ်လိုအပ်တဲ့ regulation တွေစီရင်နေစီကံနေဒါတော့ထားမယ်ပေါ့အဲ့ဒီပုံစံနဲ့ကျွန်တော်သွားနေ
ဟုတ်ကဲ့ဟုတ်ကဲ့ဒီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပြန်လာခြင်းကြတဲ့လူတွေကိုလက်ခံနေရာချတာပြီးရဲ့အတွက်ပေါ့ဒီနိုင်ငံတကာရဲ့အကူအညီတွေရရှိပါသလား
အခုတော့ကျွန်တော်ကအခုဒီဆောက်တာတော့ပါလို့ကကျွန်တော် UHRD နဲ့တောင်းရတယ် UHRD ဆိုတာကတော့ဒီနိုင်ငံတော်မှာရှိတဲ့ဒီစီးပွားရေးလုပ်ငန်းရှင်တွေတော့ဒီအလှူရှင်တွေနောက်ပြီးတော့နိုင်ငံတကာရှုနိုင်ငံတွေကနိုင်ငံတွေကဒီအမေရိကန်နိုင်ငံတွေကလှူဒါန်းတာတွေဒါတွေနဲ့ကျွန်တော်တို့တောင်းရတယ်အဓိကကတော့ပြည်တွင်းအင်အားနဲ့ကျွန်တော်တောင်းရတာပေါ့မွေးမလို့လားဘူးလားဆိုတော့တကယ်တမ်းဆိုလို့ရှိရင်တော့လိုလာတယ်တော့ဒီချိန်မှာဒီကိစ္စတွေကိုကြံပြည်ရဲ့ UNHCR အစသဖြင့်เนาะဒီလိုမျိုးဒီနေ့ဒါပြန်လေပူအောင် ောင်းရမယ်ဆိုတဲ့ဟာနဲ့ပတ်သက်လို့ဆက်ရုပ်ချက်မှာပါပြီးသား